Italy နိုင်ငံရောမမြို့ကိုဥတီပြန်တန်းလာတဲ့ Ethiopian လေကြောင်းပိုင်လေရင်ကိုပြန်မေးဆွဲလာတဲ့လက်ထောက်လေရင်မှုဟာဂျနီဗာမြို့မှာလေရင်ကိုချော့ချော့မော်မော်ဆင်ပေးလိုက်ပြီးတော့သူ့ကိုတော့အာဏာပိုင်တွေကထိန်းသိမ်းလိုက်ပါတယ်။ဒီကနေ့တင်းလာနေမှာအသက်30ဝန်းကျင်လက်ထောက်လေရင်မှုဟာလေရင်မှုအင်တာဝင်းနေတုန်းမှာလေရင်ဥကန်းကိုအတွင်းကတော့ပိတ်ထားလိုက်ပြီးတော့ Boeing 767လေရင်ကိုထိန်းချုပ်ထားလိုက်တာပါ။ဂျနီဗာမြို့မှာလေရင်ဆိုက်ရောက်တော့အဲ့ဒီလက်ထောက်လေရင်မှုဟာခေါင်းခင်းထဲကနေကျိုးနဲ့တွေ့ဆင်းပြီးတော့အာဏာပိုင်တွေစီမှာဖမ်းခံလိုက်ပြီးသူဟာအရင်ကပင်လယ်ဓားများဖြစ်လို့သူ့နိုင်ငံမှာအရေးယူခံရခြင်းရှိတာကြောင့်ဆွစ်ဇာလန်နိုင်ငံမှာခလုံးခွင့်တောင်းပါတယ်လို့ပြောကြောင်းဆွစ်အရာရှိတွေကဆိုပါတယ်သူကဘလို့အရေးယူမလဲဆိုတာတော့ချက်ချင်းသေချာမသိရသေးပါဘူးလေဟာအီသီယိုးပီးယားနိုင်ငံအဒစ်စ်အဘာဘာမြို့တော်ကနေခီးသည်202ဦးနဲ့ထွက်ခွာလာတာပါဂျနီဗာလေဆိပ်မှာတော့အာဏာပိုင်တွေကခီးသည်တွေကိုတဦးချင်းစီတန်းစီလက်မြောက်ပြီးတော့လေရင်ပေါ်ကဆင်းဖို့ပြီးတော့စောင့်နေတဲ့ကားတွေပေါ်ကိုတက်ခိုင်းခဲ့ပါတယ်။အစောပိုင်းမှာလေဆိပ်တစ်ခုလုံးကိုပိတ်ထားခဲ့ပေမဲ့လည်းနိုင်အတော်ကြာမှာတော့လုပ်ငန်းတွေပုံမှန်ပြန်ပြီးတော့လဲပိုက်ခဲ့ပါတယ်ရှင်။